ဒီကနေ့မှာဆေဆိုးရကရွေးကောက်ပွဲဥပဒေကိုထုတ်ပြန်မှာနဲ့ပတ်သက်ပြီးမြန်မာဥရောပရေးရာယုံရဲ့ညွှန်ကြားရေးမှူးဦးဟန်ညာဝေကိုဆက်သွယ်မေးမြန်းခဲ့ပါတယ်။ရွေးကောက်ပွဲဥပဒေကိုအခုမှထုတ်ပြန်တာဟာရွေးကောက်ပွဲမှာတစ်ဖက်သက်အနိုင်ရဖို့ဆေဆိုးရကပြင်ဆင်နေတဲ့အချက်ဟာပိုပြီးထင်ရှားသွားတယ်လို့ဦးဟန်ညာဝေကအခုလိုစပြောပြပါတယ်
။ကျွန်တော်ပြောနေတာကတော့နားအဖကတော့သူရွေးကောက်ပွဲလုပ်မယ်ဆိုရင်သူနိုင်အောင်ပဲသူလုပ်မယ်ဆိုတော့ရွေးကောက်ပွဲဥပဒေကိုလည်းသူကအနောက်ကျဆုံးချိန်ညမယ်အဲ့ဒါမှသူ့နဲ့ပြိုင်မဲ့ပါတီလေးကအချိန်မရဘဲနဲ့ရွေးကောက်ပွဲဝင်လည်းမနိုင်အောင်သူလုပ်မယ်လို့ကျွန်တော်ယုံကြည်ပါတယ်အဲ့ဒါကြောင့်လည်းအခုသူကချိန်ညလိုက်ပြီဆိုတဲ့နေရာမှာကျွန်တော်အမြင်ကတော့သူက3လအတွင်းမဟုတ်ပဲနဲ့6လအတွင်းလုပ်နိုင်တယ်လို့မြင်ပါတယ်အဲ့ဒါကြောင့်လို့ကျွန်တော်ပြောနေတာကတော့နာဖချိန်ညဖို့နာဖအခွင့်ပေးဖို့မစောင့်ပါနဲ့ရွေးကောက်ပွဲဝင်မဲ့လူဆိုရင်လည်းကျိုးဝင်းမစီအောင်ကြပါရွေးကောက်ပွဲမဝင်ချင်ဘူးနာဖရွေးကောက်ပွဲကိုဆန့်ကျင်ချင်တဲ့လူရှိရင်လည်းလူတို့ကိုစပြီးမှအခုကနေစီအောင်ဖို့လိုပါတယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဒါဆိုရင်ဒီဥဟန်ညာဝေးတိုက်တွန်းတယ်လို့လက်တွေ့မှာအတိုက်ခံအင်အားစုတွေလှုပ်ရှားဖို့အခြေအနေရောရှိပါမလားရှင
်လက်တွေ့မှာကတော့သူကအခွင့်တော်ပြုမှာမဟုတ်ပါဘူးဒါပေမဲ့ကျွန်တော်ပြောချင်တာကတော့ပွန့်ပွန့်လင်းလင်းမကျင်ညာဘဲနဲ့ကျွန်တော်တို့လူစုစည်းနိုင်ပါတယ်ပါကြောင့်လဲဆိုသူတို့ကတော့အခွင့်အရေးပေးမှာမဟုတ်ဘူးရွေးကောက်ပွဲမှာလည်းကျွန်တော်တို့နိုင်ဖို့သူကအခွင့်ပေးမှာမဟုတ်ဘူးသူကတော့သူတတ်နိုင်တယ်များသူနိုင်ဖို့ပဲသူလုပ်ပါမယ်အဲ့ဒါကြောင့်လို့သူ့ကိုစောင့်နေတယ်သူ့ကိုခွင့်ပေးမှာပဲလုပ်မယ်ဆိုရင်တော့ကျွန်တော်တို့ရှုံးမှာပဲဒါတည်ချတယ်အဲ့ဒါကြောင့်လို့သူ့ကိုမစောင့်တင်ဘူးအခုလိုမျိုးနေရဲမတည်သေးဘူးဆိုတော့မှစပြီးမှလူတို့စီယုံဖို့လိုပြီလို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့အဲ့တော့ဆင်ဆိုးရဘက်ကနိုင်ဖို့အလားအလာရှိတဲ့ရွေးကောက်ပွဲကိုဒီအတိုက်ခံတွေကဝင်ရောက်ရှင်ပြိုင်မယ်ဆိုရင်နိုင်ငံရေးရအကျိုးမြတ်တွေကဘာတွေရှိနိုင်မလဲရှင
်ဒီမှာကတော့နိုင်ငံရေးဆိုတာကတရားရခိုင်နှုန်းတည်ချတဲ့ကိစ္စမဟုတ်ပါဘူးဆိုတော့နောက်အဖကတော့အခုနာပြောတဲ့အတိုင်းသူနိုင်ဖို့ပဲဒီရွေးကောက်ပွဲသူလုပ်မယ်အဲ့ဒီနေရာမှာကျွန်တော်အမြင်ကတော့သူအဲ့ဒီလောက်ကြီးထိနိုင်မှာမဟုတ်ဘူးဘာကြောင့်လဲဆိုရင်တကယ်သူကလွတ်လွတ်လပ်လပ်လူတို့ကိုအခွင့်ရေးပေးရင်နာဖကိုရွေးမဲ့လူတို့ကနဲပါတယ်အဲ့ဒါကြောင့်လို့နိုင်ငံတကာနေရောကျွန်တော်တို့အနေကရောဒီရွေးကောက်ပွဲကိုတကယ်လွတ်လွတ်လပ်လပ်ဖြစ်အောင်ဖြစ်အားပေးတဲ့အဲ့ဒီဟာဆိုရင်လူတို့ကသူတကယ်လွတ်လွတ်လပ်လပ်မဲပေးနိုင်ရင်ဒါနာဖအတွက်တော်တော်ပြဿနာတက်မယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ရှင်နောက်တစ်ချက်ကလေဒီရွေးကောက်ပွဲဥပဒေကိုအခုချိန်ကြာမှဆေဆိုးရကထုတ်ပြန်တာနဲ့ပတ်သက်ပြီးတော့ဒီကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကဝိုင်းဝန်းဝေဖန်ကြပါတယ်။ဒါပေမဲ့ဆင်ဆိုးရဘက်ကလည်းသူတို့ချမှတ်ထားတဲ့အစီအစဉ်တိုင်းပဲသွားမယ်ဆိုတဲ့အရေးလက္ခဏာတွေတွေ့နေရပါတယ်ရှင်။ဥပမာဆိုရင်ဒီရွေးကောက်ပွဲကျင်းပမယ့်နေ့ရက်ကိုမကြေညာသေးပဲထားတာပေါ့နော်။ဆိုတော့ဒီစစ်မှန်တဲ့ရွေးကောက်ပွဲဖြစ်အောင်ဆိုရင်နိုင်ငံတကာအသိုင်းအဝိုင်းကဆင်ဆိုးရကိုတကယ်ပဲဖိအားပေးနိုင်မယ်လို့ယူဆပါသလားရှင်
။တကယ်တော့နာဖအနေနဲ့နိုင်ငံတကာကသူလုပ်မဲ့ရွေးကောက်ပွဲကိုလက်ခံစေချင်ရင်ကုလသမဂ္ဂပြောတဲ့အတိုင်းနိုင်ငံတကာပြောတဲ့အတိုင်းလုပ်မှပဲရပါမယ်။ဒါပေမဲ့ကျွန်တော်အမြင်ကတော့2008ခုနှစ်အခြေခံဥပဒေအတွက်မှလည်းသူကကျင့်ပါသွားတဲ့လူတို့ရဲ့စံတတ်ခံယူပွဲမှာသူကဘယ်သူမှဂရုမစိုက်ပါဘူး။သူအနိုင်ပဲလုပ်သွားပါတယ်။မုံတိုင်းကြီးဖြစ်နေတောင်မှသူကအနိုင်ရဖို့သူလုပ်သွားတယ်။ရွေးကောက်ပွဲမှာလည်းသူကအဲ့ဒီအတိုင်းတွားနိုင်တယ်လို့မြင်ပါတယ်။